ဘင်္ဂလားဒေ့ရှ်နိုင်ငံသူဟာအင်ကာနေမှာရိုဂျာဒုက္ခသည်စကန်နေအတွင်း 3G နဲ့ 4G အင်တာနက်ဝန်ဆောင်မှုတွေကိုဖျက်တောက်လိုက်ပြီဖြစ်ပါတယ်။ Technet နဲ့ Ukia စကန်နေမြေတွေမှာဝန်ဆောင်မှုပေးနေတဲ့ကုမ္ပဏီတွေအားလုံးအင်တာနက်လိုင်းတွေကိုဖျက်တောက်ပြစ်ဖို့အစိုးရကအမိန့်ပေးခဲ့တယ်လို့လည်းဘင်္ဂလားဒေ့ရှ် Mobile ဆက်သွယ်ရေးလုပ်ငန်းဆောင်ရွက်သူများအသင်းအထွေထွေဒီယမှု SM Fahad ကကြေညာချက်ထုတ်ပြန်ကြေညာခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်မြန်မာနယ်စပ်ကဒါနက်နဲ့ဥက္ကမြို့တွေမှာဒုက္ခသည်စကန်300000ရှိပါတယ်။ 2G အင်တာနက်ဝန်ဆောင်မှုတွေကတော့ဆက်ရှိနေပါဦးမယ်။ဘင်္ဂလားဒေ့ရှ်ကဆက်သွယ်ရေးဆိုင်ရာကြွမ်းကျင်သူတွေပြောကြားချက်အရတော့ 2G line ဟာအချက်အလက်တွေလွှဲပြောင်းပေးဖို့ရယူဖို့နဲ့ mobile internet အသုံးပြုဖို့စိတ်နှေးလွန်းတယ်လို့ဆိုပါတယ်။ဒီလို internet line တွေဖြတ်တောက်တာကြောင့်ဒုက္ခသည်တွေမယုံမကြည်မယုံနိုင်ပဲတန်းတော့ဖြစ်ခဲ့ရတယ်လို့ဆိုပါတယ်။